ဟုတ်ပါရှင်ပါခင်ဗျာမကွေးတိုင်းကမ်မမြို့မှာအာဏာပိုင်တွေနဲ့နှိစက်တဲ့ကုမ္ပဏီနဲ့ဒေသခံလက်သမားတွေအကြားအမှုတစ်ခုဖြစ်ပွားနေပြီးမကြခင်စီရင်ချက်ချမှတ်မှာဖြစ်ပါတယ်ပြဿနာဟာမြန်မာစစ်တပ်ကထောင်ထားတဲ့ဥပိုင်ကုမ္ပဏီနဲ့စီးပွားရေးလုပ်ငန်းရှင်ဥတေဇပိုင်နဲ့ထူးကုမ္ပဏီတို့က Costit ဆိုတာကော်စစ်စက်ရုံတစ်ခုတိစောက်ဖို့မြေဧက4000လောက်ကိုသိမ်းဆည်းခဲ့ရတာကစတင်ခဲ့တာပါဒီသိမ်းဆည်းခံရတဲ့ကိစ္စကိုလက်သမားတို့ကပြပသတင်းမီဒီယာတွေကိုဖွင့်ဟတိုင်ကြားခဲ့ကြပါတယ်တိုင်ကြခဲ့တဲ့ဦးတန်းဦးနဲ့လက်သမား9ယောက်ကိုအဲ့ဒီကုမ္ပဏီဝန်ထမ်းတွေကညဘက်အိမ်အပြတ်မှာ6မြောင်းရိုက်နှက်ခဲ့ကြတဲ့အပြင်ဆက်ယုံကိုဝင်ရောက်ပြီးဖျက်ဆီးမှုနဲ့တရားစွဲဆိုခဲ့ပါတယ်။လက်သမားတွေဟာလဲလဲအသိမ်းခံရ၊အရိုက်လဲခံရ၊တရားလဲအစွဲခံထားရပါတယ်။ထောင်ခွနနှစ်အထိချမှတ်နိုင်တဲ့ပုံမှန်တွေတက်စွဲဆိုထားပြီးမကြခင်မှာတရားရုံးကစီရင်ချက်အမိန့်ချမှတ်တော့မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီလိုအာဏာပိုင်တွေရဲ့ဖိနှိပ်အနိုင်ကျင့်မှုတွေဟာရခိုင်စစ်အစိုးရအဆက်ဆက်လက်ထက်ကတည်းကစူးစူးဝါးဝါးပေါ်ပေါက်ခဲ့တာပါ။အထင်ရှားဆုံးဥပမာတစ်ခုကတော့ကပရင်လုတ်ကြံတက်ခတ်မှုဖြစ်ပြီးကျူးလွန်တက်ခတ်ခဲ့သူတွေကိုအေးမယူပဲလုတ်ကြံတက်ခတ်ခံရတဲ့ဒေါအောင်ဆန်းစုကြည်နဲ့ဦးတင်ဦးတို့ကိုနေအကျဲ့ချုပ်ချမှတ်ခဲ့တာဖြစ်ပါတယ်။ဒါပြင်မန္တလေးတိုင်းမတရားမြို့နယ်က1990ခုနှစ်ရွေးကောက်ပွဲ NLD ပါတီရွေးချယ်ခံလွှတ်တော်ကိုယ်စားလှယ်ဦးတန်းလွင်ဟာ2009ခုနှစ်အတွင်းတန်လက်သီးနဲ့ထိုးနှက်ခံခဲ့ရတဲ့အပြင်ထောက်မှချမှတ်ခံခဲ့ရတာဖြစ်ပါတယ်။နောက်ဥမာတစ်ခုကတော့2009ခုနှစ်အတွင်းမှာပဲ HRDP လူခွင့်ရေးကာကွယ်မြင့်တင်သူများကွန်ရက်အဖွဲ့ကဥမျက်နိုင်တို့အဖွဲ့ကိုအရာဝတီတိုင်းအတွင်းစက်ခိုင်ဖုံပြွေးအဖွဲ့ဝင်တွေစွမ်းအားရှင်တွေနဲ့ဒေသခံအာဏာပိုင်အဖွဲ့စည်းတွေကဝိုင်းရိုက်ခဲ့ကြတဲ့အပြင်ဖမ်းဆီးထောင်ချလိုက်တာဖြစ်ပါတယ်။ဒါတွေဟာရခိုင်စစ်အစိုးရအဆက်ဆက်လက်ထက်မှာအဖိနှိပ်ခံပြည်သူတွေနူရဝဲဆွဲလဲရတကူထောင်ဆိုသလိုကြုံခဲ့ကြရတဲ့ဖြစ်ရပ်တချို့ပါ။အထူးသဖြင့်ဆင်းရဲကြက်တဲ့လယ်သမားတွေဟာဘိုးစင်ပေါင်းဆက်ဓမ္မဥချလုတ်ကင်စားတော့လာတဲ့လေယာမြေတွေအသိန်းခံရသိနှံတွေကိုမတန်တဆလျှော့စေးနဲ့အရမရောင်းခိုင်းခံရဆက်သဖြင့်ဥပဒေအကာအကွယ်ကင်းမဲ့ပြီးနင်းပြဘဝရောက်နေကြရပါတယ်။အလက်ရှိအစိုးရအဖွဲ့တည်းရဲ့တမရဥသိန်းစိန်ကတော့လေသမားတွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးသွားမယ်လို့သူ့ရဲ့ပထမဆုံးတမရမိကုံမှာကတိပြုပြောဆိုခဲ့ပါတယ
်။ဥပဒေအရမှာနိုင်ငံမှာအလုံးဒန်းတူခံစားခွင့်ရရှိအောင်အကာအကွယ်ပေးသွားမှာဖြစ်ပြီးတရားရင်မှန်နိုင်ငံလဲခိုင်ခံ့အောင်တည်ဆောက်သွားမှာဖြစ်ပါတယ်။တောင်လူလယ်မောင်းများလေယာဉ်လုတ်ကင်ခွင်းနဲ့ပတ်သက်တဲ့ဥပဒေများပြည့်စုံနိုင်ရေးလေ့လာခြင်းလက်ရှိဥပဒေများကိုခက်နဲ့ညီပြင်ဆင်နိုင်ရေးအတွက်ပြန်လည်ပုံစံချင်
းဥသိမ်းစိန်ရဲ့ပြောဆိုချက်အပေါ်အယုံကြည်ကင်းမဲ့တဲ့ပြည်သူတွေကအများစုပါပြည်ပအခြေဆိုင်မြန်မာနိုင်ငံရှိနေမြတ်ကောင်းစီရဲ့အတွင်းမှုချုပ်ဦးအောင်ထုကတော့ဖိနှိပ်ခံလယ်သမားတွေရဲ့ဘဝကိုတိုးတက်အောင်လှုပ်ဆောင်မယ်ဆိုရင်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပါအချက်တွေကိုပြင်ဆင်မှရမယ်လို့ထောက်ပြပါတယ်
ဒီလက်ရှိဖွဲ့စည်းပုံကြီးအုပ်လေးမာကွေနိုင်ငံတော်ရဲ့မြေတုရေတုလေတုဟာနိုင်ငံတော်ကပိုင်နေဆိုရဲ့အခြေခံကိုတွားနေတဲ့ကာလပတ်လုံးတော့ဒီလေလုတ်သူဟာလေလုတ်ပိုင်ခွင့်ရှိတယ်ဆိုရဲ့မူတဲ့တိုးလာကြအကြောင်းမရှိဘူးလေလုတ်သူဟာလေပိုင်ခွင့်ရှိတဲ့အခြေအနေကိုဖြစ်လာကြအကြောင်းမရှိဘူးအဲ့တော့လေလုတ်သူဟာလေပိုင်ခွင့်ရှိတဲ့အခြေအနေဖြစ်မလာဘူးဆိုရင်ဒီလေပိုင်စနစ်ပုံကအခြေခံတဲ့လေသမားတွေရဲ့လွတ်လပ်စွာတည်နံဆက်ပြုတ်ခွင့်ရစရာအကြောင်းလည်းမရှိဘူးဒါကြောင့်ဒီဖွဲ့စည်းပုံခြေခံဥပဒေနဲ့လေသမားဆိုင်ဥပဒေတွေကိုမပြင်းထန်တဲ့ကာလပတ်လုံးတော့လေသမားတွေကလက်တွေ့မှာလေသမားခွင့်ရစရာကြောင်းမရှိဘူးကျွန်တော်မြင်တယ်
။ဦးသိန်းစိန်ရဲ့အစိုးရအဖွဲ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မဲ့အရေးအယောင်မရှိပေမဲ့လည်းရခိုင်နဝတနာအဖအစီအစိုးရလက်ထက်ကအာဏာနဲ့အနိုင်ကျင့်တဲ့စနစ်ဆိုးတွေကိုအမွေမဆက်ခံခြင်းဘူးဆိုရင်ကတိပြုထားတဲ့အတိုင်းကောင်းမွန်တန်ရှင်းတဲ့အစိုးရတည်းရဲ့ထူထောင်မှုအမှန်တကယ်ဆန္ဒရှိမရှိဆိုတာတွေကိုတော့အခုကံမမြို့မှာမတရားသဖြင့်ဆွဆွဲခံထားရတဲ့လေသမားတွေရဲ့အမှုစီရင်ချက်ကအဆုံးအဖြတ်တက်တည်တခုဖြစ်လိမ့်မယ်လို့လေ့လာသူတွေကပြောပါတယ်ခင်ဗျာ